မြန်မာနိုင်ငံမှာငြိမ်းချမ်းစွာနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်ပေါ်လာဖို့နိုင်ငံရေးနည်းတန်တမန်ရေးနည်းစတဲ့နည်းလမ်းစုံကိုအသုံးချပြီးအစွမ်းကုန်ကူညီပေးသွားမယ်လို့နယူးဇီလန်အထက်အခံလွှတ်တော်အမတ်ကပြောကြားလိုက်ပါတယ်။မြန်မာရေးကိုနယူးဇီလန်နိုင်ငံအနေနဲ့ဘယ်လိုကူညီနိုင်မလဲဆိုတာကိုတော့မြန်မာဒီမိုကရေစီခေါင်းဆောင်ထောင်ဆန်းစုကြည်နဲ့တယ်လီဖုန်းနဲ့မနေ့ကဆွေးနွေးပြခဲ့တဲ့အကြောင်းအထက်အခံလွှတ်တော်အမတ်မာယန်စထရီကပြောပြပါတယ်။အပြည့်အစုံကိုဆက်သွင်းစုံစမ်းထားတဲ့ကိုဇုံဝင်းလိုင်ကပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။နယူးဇီလန်နိုင်ငံရဲ့အဓိကအတိုက်ခံပါတီကြီးဖြစ်တဲ့အလုသမားပါတီကလွတ်တော်အမတ်လည်းဖြစ်ပါတီရဲ့နိုင်ငံခြားရေးအရာပြောခွင့်ရအမျိုးသမီးလည်းဖြစ်တဲ့မာရီယန်စထရီထာမနေ့ညကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့မြန်မာပြည်နဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါသူအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုဘာကြောင့်အခုလိုတကူတကဖုန်းနဲ့ဆက်သွယ်ပြီးဆွေးနွေးခဲ့ရတယ်ဆိုတာကိုတော့အလုသမားပါတီလွတ်တော်အမတ်မာရီယန်စထရီကအခုလိုပြောပြပါတယ
် My purpose in contacting her was to check with her about the things that we could do in New Zealand that might help her
သူနေနဲ့ဒေါ်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာနိုင်ငံရေးအရာပြောင်းလဲမှုတွေဖြစ်ပေါ်လာဖို့အတွက်တွစ်ဆုံဆွေးနွေးတဲ့နည်းနဲ့အပြေရှားမှသာရနိုင်မယ်ဆိုတော့ဒေါ်ဆန်းစုကြည်ရဲ့ရည်မှန်းချက်အကောင့်ထဲဖော်နိုင်ရေးအတွက်နယူးဇီလန်နိုင်ငံအနေနဲ့ဘလို့အခန့်ကဏ္ဍကနေကူညီနိုင်မလဲဆိုတာမေးမြန်းဖို့အတွက်ဖြစ်တယ်လို့ပြောတော့တာပါ။သူမဘက်ကတော့အဲ့ဒီရည်မှန်းချက်ဒီအကောင့်ထဲပေါ်လာအောင်ကူညီသွားဖို့ဆုံးဖြတ်ချက်ချထားတယ်လို့ Marian Street ကဆက်ပြောပါတယ
်။ I'm very committed to that goal. I share that with her, but it's important to be able to use political power and diplomatic
ဒီပြောတော့တာကတော့သူ့အနေနဲ့အဲ့ဒီရည်မှန်းချက်အကောင့်ထဲပေါ်လာအောင်ကူညီလှုပ်ဆောင်ပေးဖို့တန်ဋိဌာန်ချထားပါတယ်တဲ့ဒီကိစ္စမှာသူနဲ့ဒေါအောင်ဆန်းစုကြည်တသဘောထားတဲ့ပါပဲတဲ့ဒါပေမဲ့ဒေါအောင်ဆန်းစုကြည်ဖြစ်ချင်းတလို့မျိုးငင်းညံ့တဲ့နီးနဲ့ရည်မှန်းချက်ကိုရနိုင်ဖို့အတွက်ကတော့နိုင်ငံရေးအင်အားတွေတန်တမာနီးလန့်အရာကျွမ်းကျင်မှုတွေကိုအသုံးချဖို့ဟာအရေးကြီးပါတယ်တဲ့အရာတွေကိုဆွေးနွေးခြင်းလို့ဒေါအောင်ဆန်းစုကြည်ကိုသူ့အနေနဲ့ဖုံးခေါ်လိုက်ရတာပါလို့ပြောတော့တာပါဒေါ်ဆန်းစုကြည်ဘက်ကလည်းအနာဂတ်မြန်မာနိုင်ငံကိုဘယ်လိုပုံစံမျိုးနဲ့တည်ဆောက်ချင်လဲဆိုတာကိုပြန်လည်ဆွေးနွေးခဲ့တဲ့အကြောင်းဆက်ပြောပြပါတယ်
။ She said to me that she was committed to the creation of a new spirit of union and that was around uniting ethnic groups but also
စစ်တပ်ကအတင်းနဲ့ပြီးဝပြီးတိုင်းရင်းသားလူမျိုးပေါင်းစုံပါဝင်တဲ့ဒီမိုကရက်တစ်နိုင်ငံတော်အတွက်ကိုတည်ဆောက်လိုတဲ့အကြောင်းဒေါ်ဆန်းစုကြည်ကပြောပါတယ်တဲ့။နောက်ဒီကိစ္စတွေအတွက်နယူးဇီလန်နိုင်ငံကစိတ်ဝင်စားမှုရှိတဲ့အပေါ်မှာကျေးဇူးတင်တဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကပြောခဲ့တဲ့အကြောင်းမာရီယန်စထရီကပြောသွားတာပါအတိုက်ခံပါတီဝင်တယောက်ဖြစ်တဲ့သူ့အနေနဲ့ကတော့မြန်မာပြည်မှာပြောင်းလဲမှုတွေဖြစ်ပေါ်လာရေးဟာအာရှပစိဖိတ်ဒေသတစ်ခုလုံးရဲ့ငြိမ်းချမ်းရေးနဲ့ပါသက်ဆိုင်နေတာမို့ဒီကိစ္စအမြန်ဆုံးအကောင့်ထဲပေါ်ဆောင်ရွက်လာအောင်မြန်မာအင်းကြီးချင်းနိုင်ငံအနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေပါပါဝင်လှုပ်ဆောင်လာနိုင်အောင်အဲ့ဒီမှာရှိနေကြတဲ့နယူးဇီလန်တန်တမာတွေကိုအစိုးရကတိုက်တွန်းသွားဖို့ဖြစ်တယ်လို့သူကပြောပါတယ်
။ In the last two decades we haven't had a very good relationship with Burma. But this is the moment I think for us to use our diplomatic efforts.
သူပြောတာကတော့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုလောက်အတွင်းမြန်မာနိုင်ငံနဲ့နယူးဇီလန်ကြားဆက်ဆံရေးတွေကောင်းမွန်ခြင်းမရှိပါဘူးတဲ့။ဒါပေမဲ့ငိုရှိခဲ့တဲ့ဆက်ဆံရေးကောင်းမွန်မှုအပေါ်အခြေခံပြီးမြန်မာနိုင်ငံမှာကောင်းမွန်တဲ့အနာဂတ်ဖြစ်ပေါ်လာရေးအတွက်စစ်အစိုးရကိုဖိအားပေးလှုပ်ဆောင်ဖို့အခုအချိန်ဟာအရေးကြီးဆုံးအချိန်ပဲလို့ပြောတော့တာပါမြန်မာနိုင်ငံရဲ့အနေအထားဟာတိုးထွက်တောင်ရမှုတွေဖြစ်ပေါ်ဖို့အလားတရာနေအများကြီးတွေ့နေရပေမဲ့အဲ့ဒီလိုမဖြစ်သေးတာဟာဒေါ်ဆန်းစုကြည်ကခေါင်းဆောင်တယောက်အဖြစ်ရှိနေသေးတဲ့အတွက်ဖြစ်တယ်လို့မာရီယန်စထရီကပြောပါတယ်နယူးဇီလန်နိုင်ငံအနေနဲ့လည်းမြန်မာနိုင်ငံမှာစစ်မှန်တဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာရေးအတွက်ကြားဝင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေမျိုးရှိပါသလားလို့မေးကြည့်တဲ့အခါမှာတော့
That's possible. I think it's possible because we have a reputation for being good international citizens and for being a non-aligned country. And so,
ဖြစ်နိုင်ခြင်းရှိပါတယ်တဲ့။ဘာဖြစ်လို့ဖြစ်နိုင်တယ်လဲဆိုတာကတော့သူတို့မှာကောင်းမွန်တဲ့နိုင်ငံတကာစနစ်ရှိတာရဲ့နောက်ဘဲမလိုက်နိုင်ငံအဖြစ်ရပ်တည်နေတာတွေကြောင့်ပါတဲ့။သူတို့ဟာသူများတိုင်းပြည်တွေကိုစားကြားဝင်ဆောင်ရွက်ပေးခြင်းမရှိခဲ့တဲ့အတွက်တွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်လာအောင်ဒါမှမဟုတ်နှစ်ဖက်စကားပြောပြလာအောင်ကြားဝင်ဆောင်ရွက်ပေးတာမျိုးလုပ်ပေးဖို့သူတို့မှာအခွင့်အလမ်းကောင်းတွေရှိပါတယ်လို့မာရီယန်စထရီကပြောတော့တာပါလွတ်တော်အမတ်မာရီယန်စထရီဟာတနင်္လာနေ့မှာနယူးဇီလန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးဒေါ်ဆန်းစုကြည်နဲ့သူဆွေးနွေးပြခဲ့တဲ့အကြောင်းအရာတွေကိုတင်ပြမယ်လို့ပြောပါတယ်သူမအနေနဲ့ကတော့မြန်မာနိုင်ငံမှာငြိမ်းချမ်းတဲ့အသွင်ကူးပြောင်းရေးဖြစ်ပေါ်လာအောင် တည်ငြိမ်အေးချမ်းတဲ့ဒီမိုကရက်တစ်နိုင်ငံတော်တစ်ခုဖြစ်ပေါ်လာအောင်အတတ်နိုင်ဆုံးဆွမ်းဆောင်ပေးသွားမယ်လို့မာရီယန်စတိကပြောပါတယ်။လက်ရှိစစ်အစိုးရဟာတရားမဝင်အစိုးရဖြစ်တာကြောင့်မြန်မာနိုင်ငံကိုမြန်မာလို့ခေါ်ဝေါ်သုံးဆွဲနေရကနေဘာမားလို့ပြန်ပြောင်းခေါ်ဝေါ်ဖို့နိုင်ငံခြားရေးဝန်ကြီးမာရီမက်ကူလီရဲ့အဆိုပြုချက်ကိုနယူးဇီလန်အစိုးရကလက်ခံလိုက်ပြီးဖြစ်တဲ့အတွက်ရှေ့လျှောက်မြန်မာလို့မခေါ်တော့ဘဲဘာမားလို့ပဲခေါ်ဝေါ်သုံးဆွဲသွားဖို့နယူးဇီလန်အစိုးရကဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်။လက်ရှိစစ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂအနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းစစ်ဆေးပေးဖို့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တိုမတ်စ်အိုဟဲကင်တာနာရဲ့အဆိုပြုချက်ကိုထောက်ခံတဲ့နိုင်ငံတွေထဲမှာနယူးဇီလန်နိုင်ငံလည်းအပါအဝင်ဖြစ်ပါတယ်ခင်ဗျာ။